တရားစွဲခံထားရတဲ့ NNI အစိုးရလက်ထက်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူနဲ့စီပင်ဝန်ကြီးဦးမေအောင်တို့ကိုစစ်တွေထောင်တဲ့အထူးတရားရုံးကဒီကနေ့ဧပြီလ6ရက်နေ့မှာပြည်တံချမှတ်ခဲ့ပါတယ်။ထောင်ဒဏ်၄လနဲ့ဒါမှမဟုတ်ငွေဒဏ်5000ပေးဆောင်ရမယ်ဆိုတဲ့အတွက်ပါတီကလည်းငွေဒဏ်ပေးဆောင်ခဲ့တယ်လို့ဆိုပါတယ်။ရန်ကုန်ကလာတဲ့တရင်ကိုငင်းချမ်းပြောပြပေးပါရှင်
။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနှိမ့်ရှေထောင်ချခံထားရတဲ့ NLD ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးညီပူနဲ့ဝန်ကြီးဟောင်းဦးမေအောင်တို့ကိုရွေးကောက်ပွဲမှာမဲမတမာမှုလုပ်ခဲ့တယ်ဆိုပြီးရာဇတ်တကြီးပုံမှန်ဥပဒေပုံမှန်130ကကြီးနဲ့ပြည်내ရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲဒုတိယဥက္ကဋ္ဌဦးသူရင်ထုတ်ခတ်တရားလိုလုပ်ပြီးတရားစွဲခဲ့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်စီပင်ဝန်ကြီးဟောင်းဦးမေအောင်ကိုလည်းဦးညီပူရဲ့ရွေးကောက်ပွဲဆိုင်ရာဥပဒေဖောက်ပြန်မှုကိုအားပေးကူညီခဲ့တယ်ဆိုပြီးရာဇတ်တကြီးပုံမှန်ဥပဒေ109နဲ့ထပ်တိုးတရားစွဲခဲ့ပါတယ်။ဒီကနေ့မှာတော့ဦးညီပူနဲ့ဦးမေအောင်တို့ကိုစစ်တွေထောင်တွင်းအထူးတရားရုံးကနေထောင်ဒဏ်၄လဒါမှမဟုတ်ငွေဒဏ်ကျပ်5000စီကြာခံစေဖို့အမိန့်ချခဲ့တယ်လို့ဦးညီပူရဲ့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေကပြောပါတယ်။ဦးညီပူနဲ့ဦးမေအောင်တို့ကထောင်ဒဏ်၄လစီကြာခံဖို့ရွေးချယ်ခဲ့ပေမဲ့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒဏ်ငွေ5000စီလာရောက်ပေးဆောင်ခဲ့တာကြောင့်ထောင်ဒဏ်၄လကြာခံဖို့မလိုတော့ကြောင်းဦးညီပူအမှုကိုလိုက်ပါဆောင်ရွက်နေတဲ့ဒဇင်ဥပဒေဆိုင်ရာအဖွဲ့အစည်းကအထက်တန်းရှိနေဦးကျော်ဆိုးလင်းကအခုလိုရှင်းပြပါဗျ။
ဟုတ်တယ်ပါ။ဟိုကဒီနေ့အမိန့်ချတာပေါ့နော်ဒီထောင်ဒဏ်က၄လပေါ့တကယ်လို့ငွေဒဏ်က5000ပေါ့ငွေဒဏ်5000မဆောင်လို့ရှိရင်ထောင်ဒဏ်၄လတတ်ခံရမယ်ဆိုတော့အမိန့်ချတာပါခင်ဗျာ။အခုကတော့ဒီငွေဒဏ်ထောင်လိုက်တယ်ပေါ့နော်ဒီသူတို့ဒီပါတီကတယောက်ကလာပြီးတော့ငွေဒဏ်ဆောင်တော့တယ်လို့ပြောပါခင်ဗျာ။ထောင်ဒဏ်လည်းဟုတ်ပဲမရှိတော့ဘူးခင်ဗျာ
။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံထားရတဲ့ဝန်ကြီးချုပ်ဦးညီပူအပါအဝင်ရခိုင်ပြည်နယ် NLD အစိုးရဝန်ကြီးဟောင်း၅ဦးကိုလည်းအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှတ်တွင်နဲ့2022ခုနှစ်ဇန်နဝါရီလ19ရက်နေ့ကပဲရခိုင်ပြည်နယ်တရားရုံးကနှိမ့်ရှေထောင်ဒဏ်အသီးသီးချမှတ်ခဲ့ပါတယ်။ဦးညီပူအပါအဝင်ဗန္ဓာအခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဟောင်းဦးကျော်အေးသိန်းနဲ့လျှက်စစ်ဆက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဟောင်းဦးအောင်ကျော်စံတို့ကိုလည်းအဂတိလိုက်စားမှုတွင်နဲ့အလုတ်ကျန်းတဲ့ထောင်ဒဏ်9နှစ်စီချမှတ်ခဲ့ပါတယ်။စီပင်တာယာရေးဝန်ကြီးဟောင်းဦးမေအောင်ကိုတော့ထောင်ဒဏ်9နှစ်စိုက်ပျိုးရေးမွေးမြူရေးတစ်တောနဲ့တပ်တုတွင်ဝန်ကြီးဟောင်းဦးကျော်လွင်တို့ကိုလည်းထောင်ဒဏ်3နှစ်စီချမှတ်ထားခဲ့တာပါ။ပြည်내ဝန်ကြီးချုပ်ဟောင်းဦးညီပူကိုတော့ထောင်ဒဏ်9နှစ်အပြင်အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုပုံမှန်905ခါနဲ့ထောင်ဒဏ်2နှစ်ချထားပါသေးတယ်။စီပင်တာယာရေးဝန်ကြီးဟောင်းဦးမေအောင်ဟာလည်းအနာသိမှုစန့်ကျင်ဆန္ဒပြပွဲတွေကိုဥဆောင်မှုနဲ့ငိမ့်စုစီပုံမှ19တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှ25တို့နဲ့ထောင်ဒဏ်2နှစ်နဲ့2လချမှတ်ခံထားရပါတယ်ခင်ဗျာ။